မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာနိုဝင်ဘာလ1ရက်နေ့မှာဂျပန်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့ဂျပန်အစိုးရထိတ်တန့်ပြောခွင့်ရပုဂ္ဂိုလ်တဦးကတောက်ကြနေမှာပြောဆိုလိုက်ပါတယ်။9ရက်ကြာဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဂျပန်အေဂရစ်အခိဟီတိုဂျင်ရော်မီချီကိုရိုနဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ယုံအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီလေပက်ခီးစဉ်ကဂျပန်မြန်မာနှစ်နိုင်ငံကြားသမိုင်းကြောင်းအရယင်းနီးခင်မင်းနဲ့ဆက်ဆံရေးတွေကိုပုံမနဲ့ဆိုင်စေလိမ့်မယ်လို့လည်းမစ္စတာဆူဂါကပြောဆိုခဲ့ပါဗျ။လက်ရှိမှာမြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးတာဝန်လည်းယူထားတဲ့ဒေါအောင်ဆန်းစုကြည်ဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့အချိန်ဧပြီလ2013ခုနှစ်မှာဂျပန်နိုင်ငံကိုတွားရောက်ခဲ့ပူပါဗျ။2015ရွေးကောက်ပွဲမှာနိုင်ငံတော်ဝန်လူထုထောက်ခံမှုနဲ့အနိုင်ရရှိခဲ့တဲ့ NLD ပါတီအနေနဲ့အစိုးရတာဝန်ကိုတရားဝင်လက်ခံရယူပြီးတဲ့နောက်ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကနေဒေါအောင်ဆန်းစုကြည်ကိုဂျပန်လာရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်။2008ဖွဲ့စည်းပုံခြေခံဥပဒေအရဒေါအောင်ဆန်းစုကြည်ကိုသမ္မတဖြစ်ခွင့်တားမြစ်ထားပေမဲ့လက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုကဒေါအောင်ဆန်းစုကြည်ကိုဝန်ကြီးချုပ်တဦးလို့လုပ်ပိုင်ခွင့်ရှိနေတာလည်းဖြစ်ပါတယ်ရှင်။